ရှမ်းပြည်နယ်မြောက်ပိုင်းပလောင်အုပ်ချုပ်ခွင့်ရဒေသကတရလန်လေအဖွဲ့ထိန်းချုပ်ထားတဲ့မန်တုံမြို့ကိုမနေ့တုန်းကစစ်ကောင်စီကလေကြောင်းကနေတိုက်ခိုက်ခဲ့ပါတယ်။အဲ့ဒီလေကြောင်းတိုက်ခိုက်မှုအတွင်မှာတော့အနည်းဆုံး2ဦးဒဏ်ရာရပြီးတော့ထိခိုက်ပျက်စီးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒီတိုက်ခိုက်မှုကတော့အများပြည်သူသွာလာနေတဲ့နေရာကိုတိုက်ခိုက်တဲ့လုပ်ရဲ့အဖြစ်နဲ့ TWO တန်အမျိုးသမီးဖွဲ့ကကန့်ကွက်ခဲ့ပါတယ်။စစ်ကောင်စီတပ်နဲ့တရလန်လေပူးပေါင်းတပ်တို့ကြားမှာဖြစ်ပွားနေတဲ့စစ်ရေးပဋိပက္ခနောက်ဆုံးအခြေအနေရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုစီသူကတင်ပြပေးထားပါတယ်။
စစ်ကောင်စီကတအံအမျိုးသားလူမျိုးရေးတက်မလို့ TNL အပါဝင်ညီနောင်မဟာမိတ်၃ဖွဲ့ကိုကြမ်းဖက်အဖွဲ့အဖြစ်ကြီးညာပြီးရပ်ပိုင်းအတွင်းမှာပဲ TNL ထင်းချုပ်ထားတဲ့မန်တုံမြို့ကိုလူချောင်းကတိုက်ခိုက်ခဲ့တာဖြစ်ပါတယ်။ဒီတိုက်ခိုက်မှုဟာဒီလ၃ရက်နေ့ညပိုင်းမှာဖြစ်ပွားခဲ့ကြောင်းနဲ့အ ਨੇ စုံဒေသခံအမျိုးသားတအူးတန်းရခဲ့ပြီးလက်ဖက်ဆက်ယုံပျက်စီးခဲ့ကြောင်း TWO ခေါ်တအံအမျိုးသမီးအဖွဲ့ကတောင်းရှိသူတူကဗီဒီယိုကိုပြောပါတယ်
။ပုံစံချင်းကမနေ့ည9:00ကျော်17:00ဝန်းကျင်လောက်မှာ3ချိန်လာတဲသွားတယ်ဆိုတော့တိလိုက်တယ်ဒါပေမဲ့လေရင်ကဘယ်နှစင်းလာလဲဘယ်နှခါလာလဲဆိုတော့တိကျကျတော့မတိလိုက်ဘူးရှင်။ထိခိုက်မှုကတော့ဒေတာခံတူအမျိုးသားတူပေါ့နော်။သူကတော့ထိခိုက်တန်ရရတယ်။လာကျဲတာကမြို့တွင်းထဲကပေါ့နော်မြို့တွင်းထဲကလည်းဖက်ဆက်ယုံတစ်ခုထဲမှာအလာကျဲတဲ့ခါကျတော့အဲ့ဒီဆက်ယုံကတော့ပျက်စီးမှုတော့များတယ်လူထိခိုက်မှုကတော့တယောက်ရှိတယ်ဟုတ
်တစ်တုံညနှစ်ခုစစ်စင်ရေးအတွင်းတိုင်းရင်းသားလက်နက်ကန်တပ်တွေကရှမ်းမြောက်ဒေသကမြို့အတော်များများကိုသိမ်းယူခဲ့ပြီးတဲ့နောက်သူတို့ထင်းကျုပ်ထားတဲ့မြို့တွေကိုစစ်ကောင်စီဘက်ကလေကြောင်းကဘုံကျဲတိုက်ခိုက်တာတွေရှိခဲ့တာပါသူတို့တိုက်ခိုက်တာအများစုဟာလူနေရပ်ကွက်နဲ့လူများသွားလာရာနေရာတွေဖြစ်တာကြောင့်လူသားမဆန်တဲ့လုပ်ရအတွက်ကန့်ကွက်ကြောင်း TWO တာဝန်ရှိသူမျိုးသမီးကဆက်ပြောပါတယ်
တိုက်ခိုက်နေတဲ့နေရာကလူထုတွေသွားလာတဲ့နေရာတွေဖြစ်တယ်အများပြည်သူတွေလှုပ်ရှားနေတဲ့ area တွေဖြစ်တဲ့အပေါ်မှာကြတော့ဒါဒီလူထုကိုရွက်ချက်ရှိရှိနဲ့ဥတီတိုက်ခိုက်နေတယ်လို့တော့ပြောလို့ရပါဘောနော်ဒါကတော့မဖြစ်တင်တဲ့အရာဖြစ်တဲ့စကားစားရဲ့လှုပ်ဆောင်ချက်တွေဒီသူကလူသားမဆန်တဲ့ဟာတွေဖြစ်တဲ့အတွက်ကြောင့်မလို့ကျမတို့ကတော့ကန့်ကွက်တယ်ဆန့်ကျင်တယ်ဘောနော်အဲ့ဒါကြောင့်မလို့ဒီနိုင်ငံတကာတိုင်ဝိုင်းတွေအနေနဲ့ဆိုရင်တော့ဒီအလီရင်စီတင်တွေးမှုတွေကိုတတ်နိုင်ဆုံးပိတ်ဆို့ပေးဖို့ကျမတို့တောင်းဆိုခဲ့တဲ့အပိုင်းတွေရောရှိရပါတော့
ဒေသခံတွေကိုထိခိုက်ခဲ့တဲ့လေကြောင်းတိုက်ခိုက်မှုသတင်းနဲ့ပတ်သက်လို့စစ်ကောင်စီကလက်တလောသတင်းထုတ်ပြန်တာတော့မရှိသေးပါဘူးအခုလ20ရက်နေ့ကလည်း DW ခေါ်တအန်းအရဖတ်အဖွဲ့အစည်းတွေကရဲသားတွေကိုထိခိုက်စေတဲ့လေကြောင်းတိုက်ခိုက်မှုတွေကိုအမြန်ဆုံးရပ်တန့်စေရေးအတွက်နိုင်ငံတကာဖိအားပေးဖို့တောင်းဆိုခဲ့ပါတယ်အဂုလာ30ရက်နေ့ကလည်း MNDA ကိုကန့်တပ်ဖွဲ့ထင်းချုပ်ထားတဲ့လာရှုမြို့ကိုလေကြောင်းကဘုံကျဲတိုက်ခိုက်တာတွေရှိခဲ့ပါတယ်။တစ်တုံညာနှစ်ခုစစ်စင်အတွင်းညီနောင်မဟာမိတ်တွေတည်ယူခဲ့တဲ့လောက်ကိုင်းတိန်းဒီကုခိုင်နမ်ဆန်မန်တုံလာရှုတီဘောကြောက်မဲစတဲ့မြို့တွေမှာလေကြောင်းကဘုံကျဲတိုက်ခိုက်တာကြောင့်အရသာ30ဝန်းကျင်လောက်တိဆုံးခဲ့ရပြီဖြစ်ပါတယ်။ဒီအပိုင်းမှာတော့နောင်ချူမြို့နယ်တောင်ခန်းကျေးရွာအခြေဆိုင်စစ်ကောင်စီရဲ့အမြောက်တပ်902နဲ့354တပ်ရင်းတွေကိုတင်နယ်လီနဲ့ဘူးပေါင်းတပ်တွေကတိုက်ခိုက်နေပြီးတပ်ပွဲတွေဆက်လက်ပြင်းထန်နေပါတယ်ခင်ဗျာ